ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ပရက်စခွန်းနဲ့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့တို့တွေ့ဆုံဖို့ရှိနေပါတယ်။အဲ့ဒီဆွေးနွေးပွဲမှာတော့ EAO တွေဘက်ကအရက်သားတွေကိုအကာအကွယ်ပေးရင်းနဲ့နိုင်ငံရေးဆွေးနွေးပွဲမှာသက်ဆိုင်သူအားလုံးပါဝင်ရေးကိစ္စတွေကိုအလေးထားဆွေးနွေးဖို့ရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ဖြစ်တဲ့ကမ်ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရက်ဆွန်ခွန်ရဲ့ဒုတိယမြောက်မြန်မာနိုင်ငံခရီးစဉ်မှာတိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့ဇူလိုင်လ1ရက်နေ့နေပြည်တော်မှာတွေ့ဆုံဖို့ရှိပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲကို NCA အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့ EAO ခုနှစ်ဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အဖြစ်စူးစီးတက်ရောက်မှာဖြစ်တဲ့အကြောင်း PPSD ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကပြောပါတယ်
ဒီဘက်အစိုးရကနေပြီးတော့တခွက်ချင်းပေါ်တော့ဖိတ်ကြတယ်ဒါမှမဟုတ်ကျွန်တော်တို့ဆောက်ဘက်ကတော့ PPSD ပုံစံနဲ့စစ်စစ်ကြီးနဲ့ဖိတ်ကြတယ်ဗောလေ PPSD နဲ့တက်မှာကအစိုးရကလည်းကျွန်တော်တို့ရဲ့ဒီစူပေါင်းဆက်ဆက်ရဖွဲ့ဖြစ်တယ်လေ
PPSD အနေနဲ့အဓိကဆွေးနွေးဖို့ရည်ရွယ်ထားတဲ့အချက်တွေထဲမှာအရက်သားတွေအကာအကွယ်ပေးရေးနဲ့အားလုံးပါဝင်နိုင်ရေးကိစ္စတွေပါဝင်ကြောင်းနိုင်အောင်မငေးကဆက်ပြောပါဗျာ
ကျွန်တော်တို့ရဲ့ဒီရက်ကြီးချက်တွေဒီအစီအစဉ်တရား၃ချက်ရှိမယ်နိုင်ငံရေးအမှတ်ချက်တွေရှိမယ်အဲ့ဒါကိုကျွန်တော်ပြောမယ်နော်ဒါအစီအစဉ်ရဲ့သဘောတူချက်ပေါ်မှာကျွန်တော်သဘောထားတွေပြောမှာဒီကတည်းကကျွန်တော်ဒီ Civil and Protection ကိစ္စပေါ်နိုင်တာကိုလည်းကျွန်တော်စာပြပြီးပြောမှာပေါ့ခင်ဗျာအဲ့တော့ဒီအလုံးပဝင်ကြီးကိစ္စမှာဒီနေ့ပြဿနာကိုမြင်းနဲ့ကြည့်ရှင်းဖို့လေအာဆီယံကနေဝိုင်းဝန်းတိုက်တွန်းပြောကြားပေးဖို့လေကျွန်တော်ပြောသွားမယ်အဓိကဥစားပြတော့ပေါ့
အသေးစိတ်အချက်လက်တွေကိုတော့မနှက်ဖြန်မှာပြန်လည်ညှိနှိုင်းဖို့ရှိနေကြောင်းပြောပါတယ် NCA လက်မှတ်ရေးထိုးထားတဲ့ EAO 10ဘွဲ့မှာဒီ9ဘွဲ့ကစစ်ကောင်စီဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုလက်ခံထားတဲ့အဖွဲ့တွေဖြစ်ပါတယ်ဒီအဖွဲ့တွေထဲမှာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSမွန်ပြည်သူပါတီ NMSP ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ရခိုင်ပြည်လူမျိုးရေးပါတီ ALP ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ပါဝင်ပါတယ်ငြိမ်းချမ်းရေးဆွေးနွေးပွဲကိုလက်ခံထားတဲ့ NCA လက်မှတ်မရေးထိုးထားသေးတဲ့အဖွဲ့၃ဘွဲ့တွေကဝါပြည်သွေးစီညီညွတ်ရေးပါတီ UWSP ကတော့တက်ရောက်ဖို့မသေးကြကြောင်းလာချိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကပြောပါတယ်
။အဲဘာမှတော့ပြောတာမကြောက်တော့ဌာနချုပ်ကနော်။အဲစိတ်တာမစိတ်တာတရားတဲ့အဲ့လိုတည်းဘာမှပြောတာမကြောက်တော့
။ကျန်နှစ်ဖွဲ့ဖြစ်တဲ့ NDAA မိုင်းလာနဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီတို့ကိုတော့ဆက်သွယ်လို့မရသေးပါဘူး။စစ်ကောင်စီဥက္ကဋ္ဌကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်ခဲ့ကြတဲ့ EAO ရှစ်ဖွဲ့ကအာဆီယံတန်တမန်တွေနဲ့ဆွေးနွေးပွဲမှာပါဝင်ကြမှာမဟုတ်ပါဘူး။အာဆီယံအထူးတန်တမန်ကပြီးခဲ့တဲ့မတ်လအတွင်းမြန်မာနိုင်ငံကိုပထမဆုံးကြိမ်လာရောက်ခဲ့ပါတယ်။အဲ့ဒီခီးစဉ်မတိုင်မီမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့တွေးဆုံခွင့်ရဖို့ကမ်းလှမ်းခဲ့ပေမဲ့စစ်ကောင်စီဘက်ကလက်မခံခဲ့သလိုအခုခီးစဉ်မှာလည်းတွေးဆုံခွင့်ပေးဖို့မရှိပါဘူး။မြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်ရှိပြီးတော့အဲ့ဒီထဲမှာအကြမ်းဖက်မှုတွေရပ်တန့်စေရေးငြိမ်းချမ်းစွာအပြူသဘောဆောင်ဖြေရှင်းနိုင်ရေးလူသားချင်းစာနာမှုအကူအညီတွေပေးအပ်ရေးနဲ့သက်ဆိုင်ရာပါဝင်ပတ်သက်သူတွေအားလုံးနဲ့တွေ့ဆုံခွင့်ရရေးဆိုတဲ့အချက်တွေပါဝင်ပါတယ်။ဒါပေမဲ့ဒီဘုံသဘောတူညီချက်၅ချက်ဟာတနှစ်ကျော်ကာလအထိအကောင့်ထဲမပေါ်လာတဲ့အတွက်လဲဝေဖန်ထောက်ပြတာတွေရှိနေပါတယ်ခင်ဗျာ။